မြန်မာလာအိုကမ္ဘောဒီးယားတုံးနိုင်ငံကနိုင်ငံသားလုံတမားတွေကိုကိုဗစ်ကပ်ဘေးကာလအထူးဖြေလျှော့ပေးတဲ့အနေနဲ့အထောက်ထားလက်မှတ်လုပ်ပေးဖို့ထိုင်းနိုင်ငံလွှတ်တော်အစည်းအဝေးကနေဒီဇင်ဘာလ29ရက်နေ့မှာပဲအတည်ပြုလိုက်ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးမှာပါထိုင်းပြည်ထောင်နာရဲ့ထုတ်ပြန်ချက်အရထိုင်းနိုင်ငံတွင်အကြောင်းမျိုးမျိုးနဲ့ရောက်ရှိနေထိုင်နေကြတဲ့ ကောင်းကြစေကတော့ဘန်းဝေခုနှစ်ထောင်နေရာပေးရမယ်လို့ဆိုပါတယ်ဒီလိုကပ်ပေးကာလာကြီးမှာတရားမဝင်မြန်မာနိုင်ငံသားတွေဖို့ကတော့ရွေးချယ်ပြရမရှိဘူးဆိုပြီးရှေ့ပြောင်းလို့တမခွင့်ရေးကိုရဲ့ဥပဒေအုပ်အောင်ကြောကဆိုပါတယ်တရားမဝင်လို့တမတွေကိုယာယီနေခံခွင့်အလုပ်လုပ်မှတ်တဲ့သူတွေရဲ့ကြောင့်ဆိုတော့ဘယ်တကပန်းရံပတ်တွေလုပ်မယ်လုပ်ပြီးစစ်စစ်ခါတွေပါမယ်နောက်ကနေခံခွင့်တော့ဒီက တတိကယောဂနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်တဲ့အချိန်မှာသုတ္တကုတ္တံတရားမှုဖြစ်နေရဆိုတာကြည့်ဆံဆိုးရကြုံတွေ့ရတာမြင်နေမြင်တွေ့ရတယ်အဲ့တော့ဒီကတော့ဒါကိုဖြေချော့ဥပဒေနဲ့ဖန်ဆင်းရပြီးရည်ရွယ်မလို့ခနဲ့လက်ပြီးဆိုတော့ကျွန်တော်အနေနဲ့ဒီကုံရက်ကြီးကအားများလို့မကျင်တတ်တော့လေဉာဏ်ကကြာကြည့်ကြအောင်ဖြစ်ရတယ်ဉာဏ်ဖြစ်သွားတယ်ခင်ဗျာဒီလောက်ပဲသုတ္တမကြီးရအဖွဲ့ကြီးဒီကတော့တောင်းဆိုခြင်းရှိဒီလိုဖြေချော့မှာလည်းတောင်းချက်
အခုထုတ်ပေးတဲ့ယာယီနေထိုင်ခွင့်လက်မှတ်တွေဟာခရီးသွားလာဖို့အတွက်အကန့်အသတ်တွေရှိကြောင်းနေနေတွေကိုကြော်ပြီးသွားလာလို့မရကြောင်းကိုလည်းဥအောင်ကျော်ကပြောပြပါဗျ
။ဒီယာယီနေထိုင်ခွင့်လက်မှတ်တွေဆိုတာခိုင်နိုင်အောင်ဆိုတဲ့ထုတ်ထားပြီးတဲ့လက်မှတ်တွေ။လက်မှတ်တွေကတော့အကန့်အသတ်ရှိတယ်ဆိုတော့သူ့ရဲ့စမ်းမထားတဲ့ထုတ်ပြီးထားတဲ့ခရင်ဒီကအတွင်းမှာပဲသူကနေထိုင်သွားလာလို့လွတ်လွတ်ပွန်းပွန်းရှိမှအခြားပြည်နယ်တုံးကတော့မရှိဘူး။
ထိုင်းနိုင်ငံမှာတကြော့ပြန်ဖြစ်လာတဲ့ကိုဗစ်ကပ်ဘေးကာလအတွင်းတရားမဝင်နေထိုင်နေသူတွေကြောင့်ဖြစ်တယ်ဆိုပြီးထိုင်းအစိုးရကပြစ်တင်ခဲ့ပြီးတဲ့နောက်တရားမဝင်နေလက်ခံထားသူတွေကိုအရေးယူဖို့လှုံ့ဆော်ခဲ့ပါတယ်ဒီနောက်မှာတော့အလို့ရှင်တွေကအလို့သမားတွေကိုလက်မခံရဲတာခွဲခြားဆက်ဆံတာဆွန့်ပစ်တာတွေလည်းဖြစ်လာခဲ့ပါတယ်ဒီနောက်မှာတော့တရားမဝင်နိုင်ငံသားအလို့သမားတွေကိုဖမ်းဆီးမှာမဟုတ်သလိုတရားဝင်ဖြစ်အောင်လက်မှတ်ထုတ်ပေးဖို့ဆိုပြီးထိုင်းအစိုးရကဆုံးဖြတ်ခဲ့တာပါဒီလိုကပ်ဘေးကာလမှာအထောက်အထားလက်မှတ်လုပ်ရမယ့်ကုန်ကျစရိတ်ကတော့အလို့သမားတွေအတွက်စိန်ခေါ်မှုတွေဖြစ်လာပြီးမဲ့တရားဝင်ဖြစ်အောင်ကြိုးစားလှုံ့ဆော်ကြမယ်လို့ယူဆရကြောင်းလူ့သမားရေးလှုပ်ရှားသူတွေကဆိုပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ